ကမ္ဘောဒီးယားနိုင်ငံအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာအပါအဝင်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်အမေရိကန်ကအရက်ဖက်စစ်ဖက်နှမျိုးစလုံးတုံးတဲ့ပစ္စည်းတွေအပါအဝင်စစ်လက်နဲ့တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်လိုက်ပါတယ်။ဒါကအမေရိကန်နိုင်ငံရဲ့ဌာနကအစင်းမြင့်ရရှိတူမြန်မာနိုင်ငံရဲ့အပါအဝင်တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အာဆတ်တိုက်ကိုမတွားရောက်ခင်ရပ်ပိုင်းအလိုမှာအခုလိုတန်ခါအရေးယူမှုချမှတ်လိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရှာချရေးမတရားသဖြင့်ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လုပေးရေးကိစ္စရပ်တွေကိုအရှိတောင်အခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးဖိအားပေးပြောဆိုဖို့ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ကဒါရက်ရှင်လေးအခုသတင်းပတ်အတွင်းတွားရောက်ဖို့ရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံအပေါ်တရုတ်နိုင်ငံကစီးရေးရဩဇာတရားမှုနဲ့နဲ့ဆန်ဆန်ဖြစ်ပေါ်နေတာဟာဒေတာရင်းလုံခြုံရေးကိုချင်းချောက်လာနေတဲ့အတွက်ကမ္ဘောဒီးယားကိုပြပပုတ်ကုန်တင်သွင်းမှုကန့်တတ်တဲ့နိုင်ငံတွေစီးရင်တွေကိုအမေရိကန်ဘဏ္ဍာရေးဌာနကပုံထိုးနဲ့မှထည့်သွင်းပြီးအရေးယူတန်ခါလိုက်တာဖြစ်ပါတယ်။အခုတန်ခါအရေးယူမှုချမှတ်လိုက်တဲ့အထက်လက်နက်တင်ပို့မှုပိတ်ပင်ကန့်တတ်တာအပြင်အရက်ဖက်စစ်ဖက်သုံးပစ္စည်းတွေတင်ပို့မှုစစ်သုံးပစ္စည်းတချို့နဲ့စစ်ထောက်လိုင်းရေးသုံးပစ္စည်းတွေတင်ပို့ရောင်းချမှုပိတ်ပင်ကန့်တတ်တာလည်းပါဝင်ပါတယ်။ထိုင်းပင်လယ်ကွေ့အတွင်းမှာရှိတဲ့ Rim ရေတအခြေဆိုင်စခန်းကိုတရုတ်နိုင်ငံတနိုင်ငံတည်းသာအသုံးပြုခွင့်ပြုမယ်ဆိုတဲ့သဘောတူစာချက်ကိုကမ္ဘောဒီးယားက၄ဝက်လက်မှတ်ရေးထိုးလိုက်တဲ့ဆိုတဲ့သတင်း2019ခုနှစ်မှာထွက်လာပြီးတဲ့နောက်ပိုင်းအမေရိကန်နဲ့ကမ္ဘောဒီးယားအကြားဆက်ဆံရေးတွေတင်းမာလာနေကြတာပါ။အဲဒီလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်တဲ့ကိစ္စကိုတရုတ်စစ်တပ်ကငြင်းဆိုထားပေမဲ့ကမ္ဘောဒီးယားကထိတ်တန်းစစ်ဖက်အရာရှိ2ဦးကိုအကျင့်ပြတ်ခြားဆောင်မှုဆိုင်ရာကိစ္စရပ်တွေနဲ့တန်ခါရေးယူလိုက်တာအပါအဝင်အဲ့ဒီရတအခြေဆိုင်စခန်းနဲ့ဆက်နွယ်မှုရှိတဲ့ကုမ္ပဏီနဲ့လူပုဂ္ဂိုလ်တချို့တို့ကိုသမ္မတဘိုင်ဒန်အစိုးရကပြီးခဲ့တဲ့လအတွင်းတန်ခါရေးယူမှုတွေချမှတ်ခဲ့ပါတယ်။